ตาลีซาวะโอเคป่ะอะคือโหลจม้าတို့ตะกูตะกาปะเนาะဒီยงเป้ยจีมาปฏิเสธไม่เหมือนกันอยู่เลยด้วยเจซุอายิตะมาเลยရှင်โอเคป่ะครับเนี่ยโอเคป่ะเจซุตะมาเลยจนว่าเลยโอเคป่ะอุเมนนายเนเนี่ยปะเนาะ ANP ปาร์ตี้เยโปรแกรมนัมเบอร์2เล่ผิดตะปะเนาะนับแล้วดิอนุญาตลดต่อเยลดต่อกุสเลเตี่ยวอเนเนี่ยดิภวยซิบุเปลี่ยนสีกูบ้างคอมมิตี้มาเลย
53%ကတော့ရှမ်းတိုင်းရင်းသားမြောက်ဒီမိုကရေစီအဖွဲ့ချုပ်ပါတီရပါတော့သူတို့ကတော့တထောက်တရာချက်ပေါ့ဒုတိယလိုက်တာကတော့ANP ပေါ့ဒီခိုင်မျိုးသားပါတီအနေနဲ့ပေါ့နော်653ပြင်ဆင်မှုဆိုပြီးတော့အဆိုပြုထားတာတွေ့ရပါတယ်အဲ့တော့ဒီ853ကိုပြင်မှုဆိုတဲ့နေရာမှာဟိုလောက်အလောက်အထိအလားအလာရှိပါမလဲရှင်လောက်အချက်တရာလည်းအများကြီးဆိုတော့လေဒီ3000ခုနေရာကျော်ထဲမှာဆွေးနွေးညှိနှိုင်းပြီးတော့တော်တော်လေးတော့
ယုတ်ပြီးပြောပါမယ်ဟုတ
်ကဲ့ပါ
ကျွန်တော်တို့55ဦးကော်မတီစောက်ဖွဲ့လိုက်တဲ့အချိန်မှာကျွန်တော်တို့ပါတီကပါဝင်ခွင့်2ယောက်ရပါတယ် NLD ကတော့အများစုပေါ့55ဦးထဲမှာစစ်တပ်ကလည်းပါတယ်စံခါရဲက2ဦးရတယ်ကျွန်တော်ရှမ်းပါတီက2ဦးရတယ်ကျန်ပါတီတိတိလေးတော့2ဦးစီပဲဖြစ်ပါတယ်ကျွန်တော်တို့စဆွေးနွေးတဲ့အချိန်မှာခန့်တစ်ကနေ15အထိပေါ့ကျွန်တော်တို့စပြီး15အခက်တိကစပြင်ကလေးကကျွန်တော်တို့ကအခြေခံမှုများဆိုပြီးဒီကကျွန်တော်တို့လိုချင်တဲ့အချက်လေးတွေကျွန်တော်တို့တင်ပြရှိပါတယ်ကျွန်တော်တို့လိုချင်တဲ့ဟာကကျွန်တော်တို့ကဖက်ဒရယ်ပြည်ထောင်စုကိုသွားမယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ကပြည်နယ်များနဲ့ဖွဲ့စည်းချင်ပါတယ်အဓိကတော့ပြည်နယ်များနဲ့ဖွဲ့စည်းချင်တဲ့အချက်ဆိုတော့ပြည်နယ်များနဲ့ဖွဲ့စည်းမယ်လို့ပြောတဲ့အခါကျတော့ကျွန်တော်တို့ကတိုင်းဒေသကြီးကိုပေးရတဲ့အဆင့်ကိုကျွန်တော်ရောက်သွားပါတယ်အဲဒါကြောင့်ကျွန်တော်တို့ကတိုင်းဒေသကြီးကိုတောက်လျှောက်ကျွန်တော်တို့ကပေးသွားပါတယ်ဒီနေများဆိုတဲ့စတာသားကိုအကုန်ထိုးရတယ်အဲ့မှာအချက်တရားများပါတယ်ကျွန်တော်တို့နောက်တစ်ချက်ကကျွန်တော်တို့ဘာလို့များလဲဆိုတော့ကျွန်တော်တို့ကအုပ်ချုပ်ရေးပိုင်းမှာလည်းအဲ့တိုင်းပဲကျွန်တော်တို့ကပြည်နယ်တွေကိုရောက်သွားတဲ့အခါတော့ပြည်နယ်ဖွဲ့စည်းပုံထဲမှာထည့်သွင်းတဲ့အချက်လေးပါပါတယ်အဲ့ဒီမှာကျွန်တော်တို့ထောက်ချီဖွဲ့စည်းပုံထဲမှာကျွန်တော်တို့ကပြည်နယ်ဖွဲ့စည်းပုံကိုချွေရမယ်ဆိုတဲ့အချက်လေးတွေကျွန်တော်တို့အများကြီးပါတယ်အဲ့ဒါတွေကိုဒီပြင်မထဲမှာပြီးပြီးပြည်နယ်ကိုချွေတဲ့အခါလေးတွေပါပါတယ်အဲ့ဒါကြောင့်ပြည်နယ်မှာပို့ရတဲ့အချက်တွေများပါတယ်ကျွန်တော်တို့အုပ်ချုပ်ရေးအပိုင်းမှာလည်းများပါတယ်ဥပဒေပြူရေးအပိုင်းမှာလည်းကျွန်တော်တို့ကအများကြီးဖြစ်သွားပါတယ်အဲဒါကြောင့်158ချက်ဖြစ်သွားတဲ့သဘောဖြစ်ပါတယ်ကျွန်တော်
ဟုတ်ကဲ့ပါအခုတက်မတော်သားကိုယ်စားလှယ်အဖွဲ့တွေလည်းပါတာပေါ့နော်နောက်တစ်ခုကဟိုတက်မတော်သားကိုယ်စားလှယ်တွေအနေနဲ့ကတော့တို့ကဒီပူပေါင်းကော်မတီမှာပါဝင်နေဆိုရင်ပဲဝင်ထိုင်တာပဲရှိတယ်ဒါပေမဲ့တို့အနေနဲ့ဝင်ပြီးတော့ဆွေးနွေးတာတွေမလုပ်ဘူးပေါ့ဒါအဲ့တော့တက်မတော်သားကိုယ်စားလှယ်တွေရဲ့ပူပေါင်းပါဝင်မှုမပါဘဲနဲ့အင်မတန်မှပြင်ဆင်မှုခက်ခဲတယ်ပေါ့နော်ဒီအခန်းစနစ်ဆိုလို့ရှိရင်ဒီတက်မတော်သားကိုယ်စားလှယ်တွေအခန့်ကဏ္ဍအရေးကြီးဆုံးပေါ့အဲ့တော့အဲ့လောက်သူတို့ရဲ့ပူပေါင်းပါဝင်မှုမရှိဘဲနဲ့ဒီပြင်ဆင်ရေးဆိုတဲ့ဟိုလုပ်ငန်းစဉ်ကြီးကထမြောက်အောင်မြင်နိုင်ပါမလားရှင
်အဲ့ဒါကိုပြောရရင်တော့စ NLD စတာထွက်ကလေးကမှားတယ်လို့ပဲကျွန်တော်ပြောချင်ပါတယ်အဲ့ဒီချက်ကတော့ဘာဖြစ်လို့မှားတယ်လို့ကျွန်တော်ပြောချင်လဲဆိုတော့ဒီဖွေစည်းပုံဥစ္စာကိုပြင်ဖို့ဆိုလို့ရှိရင်တက်မတော်မပါရင်ဘလို့နည်းနည်းမှမဖြစ်နိုင်ပါဘူးသူတို့က25ရက်ခန့်လုံးကြည့်တယ်85ရက်ခန့်လုံးကြုံပါဆိုတဲ့ဟာကဒါကပြဿနာဖြစ်လာပါပြီအဲ့ဒါကြောင့်စပြင်မယ်ဆိုကလေးကကျွန်တော်တို့ဖြစ်စေချင်တာတော့ဒီမှာရှိတဲ့အများစုအင်အားစုတွေပေါ့ဥစဉ်တက်မတော်လေးအင်အားများတယ် NLD လေးအင်အားများတယ်အများစုတွေကကြိုပြီးညှင့်ခေရမယ်ဒါလေးတွေကိုငါတို့ကတော့ဒါကိုပြင်ချင်တယ်ဒါလေးကိုတော့ညှိပေးပါဆိုတဲ့ဥစ္စာကြိုညှိပြီးဒီလိုမျိုးတင်လာလို့ရှိရင်တက်မတော်လေးကွန်ဖရင့်စီယာမရှိလို့ကျွန်တော်မြင်ပါတယ်ညှိပြီးကြိုပြီးတာညှိပြီးတော်လာလို့ရှိရင်တက်မတော်လေးသူ့ဟာနဲ့သူပါလာပါပါအခုကအဲ့လိုမျိုးကြိုပြီးမညှိပင်လဲလုံးဆိုင်ကြီးတင်လာတဲ့အခါကျတော့တက်မတော်ကလည်းဖြည့်စင်ဖို့ပြင်ဆင်ရေးတင်ဆက်တဲ့စက်တွေကဥပဒေနဲ့မညီဘူးစီပြီးကန့်ကွက်တဲ့အခါကျတော့သူတို့ကတောက်ချောက်ကန့်ကွက်တော်တဲ့သဘောဖြစ်ပါတယ်။15ဦးထဲမှာတော့35ဦးထဲမှာတော့သူတို့ကပါလာပါတယ်။ပါလာပေမဲ့အခုအထဲမှာကျွန်တော်တို့ခန့်တစ်ကနေ15အထိပြင်ဆင်ချက်တင်တဲ့အချိန်မှာသူတို့ကဘာတစ်ခုမှပြင်ဆင်ချက်တင်တာမရှိပါဘူး။ကျွန်တော်တို့ပါတီတွေကလည်းပြင်ဆင်ချက်တင်တယ်။ NLD ကလည်းပြင်ဆင်ချက်တင်တယ်။အဲ့လိုမျိုးပဲတောက်ချောက်15ခန့်ကိုကျွန်တော်တို့ကဒီလိုပဲတွက်ခေရပါတယ်။တက်မတော်အနေနဲ့တော့တောက်ချောက်ကန့်ကွက်ခဲ့တဲ့သဘောဖြစ်ပါတယ်။
ဟုတ်ကဲ့ပါအခုဒီကြီးခိုင်ဖြိုးပါတီကဟိုနောက်ဆုံးပေါ့ထွက်တော်မှာကျမတို့တရင်ထဲမှာကြည့်လိုက်ရတာတော့သူတို့ကဒီသူတို့ရဲ့သူတို့ပြင်ဆင်လို့တဲ့အချက်တွေပေါ့နော်သူတို့ကတော့ပြောပါတယ်ဘာလို့သူတို့ကဒီပူပေါင်းကော်မတီမှာသူတို့ဝင်မရောက်မဆွေးနွေးဘူးဒါပေမဲ့သူတို့ထွက်တော်မှာတင်တဲ့အခါမှာဒီထွက်တော်ကနေပြီးတော့ဒါအတူတဲ့အတွက်ကြောင့်မလို့ဆိုပြီးတော့ဒီဥရေချမ်းနဲ့ဟိုဒီပေါ့လေဖွဲ့စည်းပုံပြင်ဆင်ပူပေါင်းကော်မတီရဲ့အစည်းအဝေးခံစားချက်မှာထည့်ပြီးသွင်းထည့်သွင်းပါတာတော့သူတို့ကဆယ်ချက်ပေါ့အဲ့ဆယ်ချက်ထဲမှာအရေးကြီးတဲ့အချက်ကဒီနိုင်ငံတော်သမ္မတရဲ့လုပ်ပိုင်ခွင့်အာဏာကိုရှော့ချဖို့ဆိုတဲ့အဆင့်ပါတာပေါ့အဲ့တော့ဒီဒီခိုင်တိုင်းသားပါတီအနေနဲ့ကလည်းအဲ့ဒီအချက်လည်းပါတယ်လို့ဆိုတဲ့အခါကျတော့ဟိုသဘောထားချင်းတိုက်ဆိုင်တဲ့သဘောများရှိပါလားရှင
်ကျွန်တော်တို့ကဒီစံခံရေးကတင်တဲ့ဟာလေ ပြဿနာကတော့ရှိလာနိုင်တယ်တော့ကျွန်တော်မြင်တယ်45ဦးထဲမှာပထမတစ်ခေါက်ဦးတိန်ထွန်းတင်တုံးကလည်း45ဦးကိုရွှေ့လိုက်ပါပြီဘူးဦးမောင်တင်တင်တဲ့ဟာလည်း45ဦးရွှေ့ဖို့အတွက်ကျွန်တော်တို့စီရင်ခေစာမှာသဖော်ထားပေးထားတာရှိပါတယ်ကျွန်တော်ခုစဉ်းစားမိတာက45ဦးကော်မတီကိုရောက်လာလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားပါတီတွေကလည်းတင်ထားတဲ့အချက်တွေရှိတယ်နောက်အခုကြံ့ခိုင်ရေးကတင်တဲ့အချက်တွေရှိတယ်တခြားပါတီကတင်တဲ့အချက်တွေရှိတော့ကျွန်တော်တို့45ဦးကော်မတီကဒီတင်တဲ့အချက်တွေပေါ်မူတည်ပြီးမှဥပဒေမုံချမ်းတရက်ဆွေးပြီးမှလက်တော်ကိုတင်တင်ရအောင်မယ်။အဲ့မုံချမ်းဆွေးတဲ့အချိန်မှာရွေးချယ်ရမယ့်အချက်ကပြဿနာဖြစ်လာနိုင်တယ်လို့ကျွန်တော်ထင်တယ်အဲ့မှာ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့45ဦးကော်မတီရဲ့လုပ်ပိုင်ခွင့်ထဲမှာညားရဆန္ဒမေးလက်ဆုံးဖြတ်မယ်ဆိုတဲ့အချက်တစ်ချက်ပါလာပါတယ်။အဲ့လိုမျိုးဆိုလို့ရှိရင်ကိုလိုဆွန်တဲ့အချက်လေးတွေကျွန်တော်တို့ဖြစ်စေချင်တာကတော့ကျွန်တော်တို့တိုင်းရင်းသားပါတီတွေကတင်တဲ့အချက်လေးတွေကဘာဖြစ်ဖြစ်ဖက်ဒရယ်မုံကိုအခြေခံပြီးတော်တဲ့အချက်လေးတွေပါတယ်။အဲ့အချက်လေးတွေမရမှကျွန်တော်တို့စိုးရင်းနဲ့ကျန်းခံရေးကတင်တာပဲဖြစ်ဖြစ်အနာဂတ်ကတင်တာပဲဖြစ်ဖြစ်ကျွန်တော်တို့ကလည်း online အားအားကိုလောလောဆယ်မစဉ်းစားဘဲနဲ့ကျွန်တော်တို့တိုင်းရင်းသားတွေတို့ကျင်တဲ့အချက်လေးတွေကျွန်တော်တို့နိုင်ငံမှာအကြီးကပြဿနာဖြစ်နေတယ်ကတိုင်းရင်းသားပြဿနာလို့ကျွန်တော်မြင်တယ်။တိုင်းရင်းသားတွေတန်းတူခွင့်ရမရရှိသေးတဲ့အတွက်ပဲအခုလိုပြဿနာဖြစ်နေတယ်လို့မြင်တယ်။အဲဒါကြောင့်ကျွန်တော်တို့တိုင်းရင်းသားကိုဦးစားပေးတဲ့အနေနဲ့ကျွန်တော်တိုင်းရင်းသားတွေလို့ချင်တဲ့တန်းတူခွင့်ရကိုဦးစားပေးတဲ့အနေနဲ့ကျွန်တော်တို့တင်တဲ့အချက်လေးကိုတော့ဦးစားပေးပြီးဖြစ်စေချင်တယ်။အဲ့ဒီ45ဦးကော်မတီထဲမှာညာရမေးတဲ့တာအနိုင်ယူပြီးယူသွားလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားတွေတင်တဲ့အချက်လေးတွေမရမှာပေါ့ပဲအဓိကစိုးရင်ပါလေကျွန်တော်ဒီကစိုးရင်တဲ့အချက်ကတော့အားရပါပဲ
ဟုတ်ကဲ့ပါအဲ့တော့ NLD ပါတီကိုဒါမြန်မာလူမျိုးကြီးဗမာလူမျိုးကြီးပါတီတည့်ရအနေနဲ့ဟိုတိုင်းရင်းသားတွေဘက်ကရှုမြင်တဲ့သဘောလားရှင
်ကျွန်တော်တို့ကတော့ပွန့်ပွန့်လင်းပြောမြင်ပါတယ်ခင်ဗျာ NLD ပါတီကတော့သူပါတီအောက်မှာတိုင်းရင်းသားတွေပါတယ်ဆိုရင်ကျွန်တော်တို့တိုင်းရင်းသားတွေရဲ့အသက်တောက်လျှောက်ပြောလို့မရဘူးကျွန်တော်တို့အခုလက်ရှိတွေမြင်နေရပါတယ် NLD ပါတီထဲကတိုင်းရင်းသားတွေကသူတို့ပြောချင်တဲ့အချက်လေးတွေကိုပြောလို့မရပါဘူး NLD ပါတီရဲ့ခွင့်ပြုချက်ရမှသာပြောလို့ရပါတယ်အဲ့ဒါကြောင့်တိုင်းရင်းသားတွေလိုချင်တဲ့အချက်တွေကို NLD ပါတီထဲမှာပါတယ်တိုင်းရင်းသားကတိုင်းရင်းသားအခွင့်အရေးကိုပြောလို့မရဘူးဆိုတာသိကြပါရဲ့အဲ့ဒါကျွန်တော်တို့တိုင်းရင်းသားပါတီတွေကဂျေကတာကျွန်တော်တို့လိုချင်တဲ့အချက်လေးတွေကျွန်တော်ပြောချင်တဲ့အချက်လေးတွေကျွန်တော်တို့တိုင်းရင်းသားတွေလိုချင်တဲ့အချက်လေးတွေကိုပြောခွင့်ရပါတယ်ကျွန်တော်တို့မှာပြောလဲပြောနေကြပါတယ်ကျွန်တော်တို့ဥရှင်တော်တော်ထဲမှာပဲကျွန်တော်တို့ရခိုင်ပါတီကအသင်းအများကြီးထွက်တယ်ဆိုတာအားရပါပဲကျွန်တော်တို့ပြောခွင့်ရပါတယ်ကျွန်တော်တို့ကအားကြောင့်ကျွန်တော်တို့လိုချင်တဲ့အချက်လေးတွေဒီကကျင်ဖို့ဒီကလွတ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟု
တ်ကဲ့ပါဒီ NLD ပါတီကရေကောက်ပွဲဝင်တော့ကပေါ့နော်ရေကောက်ပွဲကြီးညာစရန်ရဆိုလို့ရှိရင်တို့ကငင်းငန်းရေးကနံပါတ်1ပြီးလို့ရှိရင်ဒီဟိုဖွဲ့စည်းပုံပြင်ဆင်ရေးပေါ့ဖွဲ့စည်းပုံပြင်ဆင်ရေးကတော့တောက်လျှောက်ပြောလာခဲ့တာပေါ့ဒါပေမဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုစပြီးတော့အာဏာရခဲ့ကဒီလွတ်တော်မှာ majority အများစုနေရာရခဲ့ကြတဲ့ကမစခဲ့ပဲねအခုလွတ်တော်တက်တန်းကုန်ကန်ဒီအစိုးရတက်တန်းကုန်ကန်ဒီကြမှာထပြီးတော့ဟိုဒီကိစ္စကိုဟိုအဆိုင်ပြင်းနေတယ်ဆိုတဲ့သဘောကိုရောဘယ်လိုသုံးသပ်လို့ရပါလဲရှင
်အဲ့ဒါတော့ကျွန်တော်တို့တော်တော်ထဲမှာဆွေးနေတဲ့တုံးကလည်းပါပါတယ်အဲ့ဒါကကျွန်တော်လည်းလွှတ်တော်မှာဆွေးနွေးခဲ့တဲ့ချက်တွေပါပါတယ်ဖွဲ့စည်းပုံပြင်မဲ့ဟာနောက်ကျနေပြီဆိုတဲ့ဟာပဲမင်းကစတဲ့ကလေးကသူတို့ energy ကကျင်ညာထဲမှာပါတဲ့အတိုင်းပဲသူတို့စပြီးအကောင့်တွေပေါ်တင်ပါတယ်သူတို့ကတော့ငင်းချင်းရဲကနေစပြီးကျင်းမယ်ဆိုပြီးသူတို့ကစူးစမ်းခဲ့ပါတယ်ငင်းချင်းရဲမအောင်မြင်တဲ့ခါကျတော့အခုမှဒီလွှတ်တော်ထဲကိုရောက်လာပါတယ်လွှတ်တော်ထဲကိုရောက်တဲ့အချိန်ကလည်းကျွန်တော်တို့မြင်တဲ့အချက်ကတော့ထောက်ချက်ဖွဲ့စည်းပုံကျခင်ဥပဒေကျေလို့ရပါမလားဆိုတဲ့စိုးရိမ်မှုတွေကလူတိုင်းမှာရှိနေကြပါတယ်။အဲဒါကြောင့်ဖွဲ့စည်းပုံပြင်ဖို့တင်ဆက်တဲ့ဟာတော့နောက်ကျနေပါပြီ။အခုကျွန်တော်ကတနှစ်ကျော်ပဲကျင်ထားတယ်။တနှစ်ကျော်ထွေးမှလည်းပြီးနိုင်မယ့်အချိန်တွေကကျွန်တော်တို့မမြင်ပါဘူးခင်ဗျ။ကျွန်တော်တို့ဖြစ်စေချင်တာတော့ဘာဖြစ်ဖြစ်ဖြစ်ထောင်ချေဖွဲ့စည်းပုံချေခံဥပဒေကိုပြင်ပြီးကျွန်တော်တို့တိုင်းရင်းသားတွေနဲ့ညီညီငယ်ငယ်နဲ့ပြည်ထောင်စုကိုတိဆောက်ကျင်တဲ့ဆန္ဒကနိုင်ငံလုံးမှာရှိပါတယ်။အဲဒါကြောင့်အဓိကပြဿနာကဒီတိုင်းရင်းသားပြဿနာကိုဖြေရှင်းဖို့တဲ့ဒီနှစ်ထောင်ချီဖူးစည်းပုံကိုလည်းပြင်ဆင်ရပါမယ်ဒါတွေကတော့ပြင်ဆင်ပြီးမှလွယ်တဲ့အချက်လေးတွေနဲ့လွယ်တဲ့ပုံမှန်လေးတွေကိုပြင်ပြီးမှချစ်ဆက်ပြီးတော်လို့ရပါမယ်ခင်ဗျာကျွန်တော်တို့တိုင်းရင်းသားပြဿနာကိုဒီလိုမှမဖြေရှင်းရနိုင်မယ့်အခြေအနေတွေမြင်ပါဖို့ခင်ဗျာကျွန်တော်တို့ကတော့
ဟုတ်ကဲ့ပါကျွန်မဟိုပြည်ခိုင်ပြိုးပါတီကတာဝန်ရှိပုဂ္ဂိုလ်တယောက်နဲ့ကျွန်မမကြသေးခင်ရပါပဲကျွန်မတွေ့ဆုံမိန်းမကွင်းပြုလုပ်ခဲ့ပါလေအဲ့ဒီခါမှာသူပြောတာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကဘာဒုက္ခမှမပေးပါဘူးတဲ့ဘယ်သူမှလည်းဒုက္ခမပေးဘူးသူဟာသူရှိနေတာပေါ့နော်ဒါကနိုင်ငံရေးရည်ရွယ်ချက်နဲ့ဟို NLD ကနေဥဆောင်ပြီးလုပ်နေတယ်ဆိုပြီးတော့သူကဝေဖန်တာရှိပါတယ်အဲ့တော့2008ဖွဲ့စည်းပုံပြင်ချင်းမပြင်ချင်းဒီအများပြည်သူနဲ့တက်ဆိုင်တယ်လို့ယူဆပါသလားအများပြည်သူရဲ့စန္ဒအရာဥပမာသူကပြောတာတော့အများပြည်သူစန္ဒမဟုတ်ဘူးဒါလူတစုကနေပြီးတော့သွေးထိုးလှုပ်စော်လို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဖြစ်လာတာဒီဟာပြင်စရာမလိုဘူးဦးသိန်းစိန်လက်ထက်9နှစ်မှာဘာမှလည်းမဖြစ်ခဲ့ဘူးဒီ2008ဖွဲ့စည်းပုံနဲ့ပဲအုပ်ချုပ်ခဲ့တယ်ပေါ့လေအဲ့တော့ဒီဟာနဲ့ပတ်သက်လို့သူတို့ရဲ့အမြင်လေးကိုဘယ်လိုများသုံးသပ်လို့ရပါလဲရှင
်ကျွန်တော်အမြင်ပြောရရင်တော့ကျွန်တော်တို့အများစုကတော့ပြင်ဆင်ခြင်းတဲ့ ရေဖြည့်ချပါတယ်ပြင်ဆင်ချင်ကြပါတယ်2010တုန်းကကျန်းခိုင်ဆိုးရတက်တုန်းကလည်းပြင်ဖို့ကြိုးစားခဲ့တာပဲတစ်ချက်ပဲရခဲ့တဲ့ဟာဒါအတိပဲဖြစ်ပါတယ်ပုံမှန်15မှာနင်းနေပပကျင်းခွင့်ပေးခဲ့တယ်ဒါပေမဲ့မအောင်မြင်ခဲ့ဘူးပြင်ဖို့အတွက်အဲ့ဒီကတည်းကတောင်းဆိုခဲ့တာပဲအခုလည်းအဲ့လိုပါပဲတောင်းဆိုတဲ့လူကများပါတယ်ဒါကိုပြင်ဆင်ပြီးတော့မှသာရမယ်လို့အများစုကမြင်လို့ရှိရင်ဒါတော့ပြင်ပေးရမှာပဲဒါကတော့ကျန်းခိုင်ရေးအနေနဲ့ပြောတဲ့ဟာတော့သူတို့အမြင်ပဲဖြစ်ပါလိမ့်မယ်ကျွန်တော်တို့အမြင်ကတော့အဲ့လိုပဲပြင်ဆင်ဖို့လိုရတယ်လို့တော့ကျွန်တော်မြင်ပါတယ်ဒါကိုပြင်ဆင်ပြီးမှကျွန်တော်တို့ရဲ့တိုင်းသားတွေရဲ့ရပိုင်ခွင့်လေးတွေကိုတိုင်းသားတွေရဲ့လုပ်ပိုင်ခွင့်လေးတွေကျွန်တော်တို့ကအုပ်ချုပ်ရေးဆိုင်ရာကိစ္စတွေမှာဘာဖြစ်ဖြစ်အဆင့်ချော့ပြီးကျွန်တော်တို့ပြည်သူတွေတိုင်းသားပြည်နေတွေရဲ့လုပ်ပိုင်ခွင့်လေးတွေကိုပြည်မဲ့အဆင့်လေးတွေကဒီဖွဲ့စည်းမှုမှာပဲရှိပါတယ်ပြင်ဆင်ပြီးလုပ်မှပဲအောင်မြင်နိုင်မယ်လို့ကျွန်တော်မြင်ပါတယ
်ကိစ္စ
တက်နေလို့မြင်ပါတယ်
ဒီဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ဒီအခြေခံဥပဒေကြီးအခန်း7ပေါ့နော်